This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar's Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. မင်္ဂလာပါရှင်။မြို့သားညီညွတ်ရေးအစိုးရရဲ့အသံလွှင့်ဌာနရေဒီယိုအန်ယူဂျီကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ 19.89 MHz ၊ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ 17.64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပါရှင်။ဒီမှာအပောင်းနဲ့ပြေဆုံးကြပါစေ။အခုချိန်ကစပြီးရေဒီယိုအန်ယူဂျီအစီအစဉ်ကိုဓာတ်ရိုက်အသံလွှင့်ပေးနေပါပါရှင်။
မြန်မာနိုင်ငံသူနိုင်ငံသားပေါင်းတဘာဝဘေးဆီယနာရှင်ဘေးတို့မှကင်ဝေးပြီးကိုစိတ်နှပြကျန်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ Radio NUG ဖွယ်သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်အောက်တိုဘာ4ရက်နေ့ Radio NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာ Radio NUG စိတ်ရင်းသတင်းကောင်းလို့ချက်ကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာRadio NUG သောတာရှင်များမင်္ဂလာပါခင်ဗျာကုချင်အားစပြီး2025ခုနှစ်အောက်တိုဘာ4ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG ရဲ့စစ်ရေးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ့်စစ်ရေးသတင်းကတော့ကြောင်မဲမြို့မှာတန်ဃာတော်တစ်ပါးချုံရှင်းနေစဉ်မိုင်းနှိမ့်ပြီးပေါက်ကွဲမှုကြောင့်ညာဘက်6တောက်တစ်ဖက်ဆုံးရှုံးခဲ့ရတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်တောင်ပြည်တမဟာနှစ်နယ်မြေကြောင်မဲမြို့ရက်ကွက်နှစ်ရှိနက်စလင်ဘုံကြီးကျောင်းမှာတန်ဃာတော်တစ်ပါးဟာချုံရှင်းနေစဉ်မိုင်းနှိမ့်ပြီးတိကျတဲ့အရာရခဲ့တယ်လို့ TNL ကထုတ်ပြန်ပါတယ်။ဩဂုတ်လ၂ရက်နေ့နေ့လယ်၂နာရီမိနစ်30အချိန်မှာတန်ဃာတော်ဦးနန္ဒမှဘုံကြီးကျောင်းဝင်းတွင်ချုံရှင်းနေစဉ်မိုင်းကိုနှိမ့်ပြီးပောက်ကွဲမှုကြောင့်ညာ6တောက်တစ်ဖက်ဆုံးရှုံးခဲ့ရတယ်လို့ဖော်ပြထားပါတယ်။အဆိုပါတိကျတဲ့အရာရှိခဲ့တဲ့တန်ဃာတော်ကိုစေကူတာရဲ့ပရိဟိတဖွဲ့တို့မှလာရှုဆေးရုံမှာပို့ဆောင်ပေးခဲ့ပါတယ်။ပြီးခဲ့တဲ့ဇူလိုင်လ15ရက်နေ့ကလည်းမိုင်းကုန်မြို့နယ်ဟိုးဆွန်ကျေးရွာမှာတော်အေးဝင်းဟာလက်ဘက်ချံကိုသွားနေစဉ်ညောင်ပင်နီးမှာမိုင်းကိုနှိမ့်ပြီးပောက်ကွဲပြီးတေဆုံးသွားခဲ့ရပါတယ်ခင်ဗျာအခုတခါအကြံဘက်စစ်ကောင်စီဝင်ရောက်တက်ဆွဲနေတဲ့နေရာများကိုအချိန်မြွေးတိုက်ခိုက်သွားမှာဖြစ်လို့မြိတ်ပလောအမှတ်၈ပြည်တော်စုလက်မကြီးနဲ့မြိတ်ပုံပြင်လက်မကြီးတို့ကိုလမ်းပိုင်းဆိုင်ရာသတိပြုရန်တီးပေးကြေညာချက်ထုတ်ပြန်တဲ့တရင်ကိုတင်ဆက်ပေးပါမယ်အကြံဘက်စစ်ကောင်စီဝင်ရောက်တက်ဆွဲနေတဲ့နေရာတွေကိုအချိန်မြွေးတိုက်ခိုက်သွားမှာဖြစ်လို့မြိတ်ပလောအမှတ်၈ပြည်တော်စုလက်မကြီးနဲ့မြိတ်ပုံပြင်လက်မကြီးတို့ကိုလမ်းပိုင်းဆိုင်ရာသတိပြုရန်ဩဂုတ်လ3ရက်မှာဒေနေတိုင်းမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ကအတိပေးကြေညာထားပါတယ်။ဒေနေတိုင်းတိုင်းစစ်ဌာနကုတ်ကဲမှုအောက်ရှိနီးပြွာ35နယ်မြေဖြစ်တဲ့ပလောမြို့နယ်နဲ့ဒေနေတိုင်းမြို့နယ်တို့မှာအကြမ်းဖက်စစ်ကောင်စီတပ်တွေကစစ်ကြောင်းထိုးဝင်ရောက်လာတဲ့အတွက်ကြောင့်မိမိတို့ကုတ်ကဲမှုအောက်ရှိပြည်သူ့ကာကွယ်ရေးတပ်ရင်းတပ်ဖွဲ့စစ်ကြောင်းများနဲ့ထိတွေ့တိုက်ပွဲများနေရာအနှံ့ဖြစ်ပေါ်လျက်ရှိတယ်လို့ဆိုပါတယ်။ပလောမြို့နယ်မှာတိုက်ပွဲဖြစ်ပွားခြင်းမရှိတဲ့နေရာမှာစစ်ဘေးရှောင်နေတဲ့ခီးသွွားပြည်သူ10ဦးဟာအကြံဘက်စစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုကြောင့်တေဆုံးရခဲ့ပြီးဒီနေ့တိုင်းမြို့နယ်မှာလည်းအကြံဘက်စစ်ကောင်စီမှစစ်ကြောင်းထိုးလာတဲ့နေရာများရှိခြေရွာများမှပြည်သူ10ဦးကိုအရမစစ်မှုထမ်းဆီးခိုင်းမှုအတွက်ဖမ်းဆီးခဲ့တယ်လို့ဖော်ပြပါတယ်။ဒါကြောင့်မိမိတို့ဒီနေ့တိုင်းစစ်ထနာကုတ်ကဲမှုအောက်ရှိပြည်သူကာကွယ်ရေးတပ်ရင်းတပ်ဖွဲ့စစ်ကြောင်းများအနေနဲ့အကြံဘက်စစ်ကောင်စီဝင်ရောက်တက်ဆွဲနေတဲ့နေရာများကိုအချိန်မြွေးတိုက်ခိုက်သွားမှာဖြစ်လို့မြိတ်ပလောအမှတ်၈ပြည်တော်စုလမ်းမကြီးနဲ့မြိတ်ပုံပြင်လမ်းမကြီးတို့မှာတော့လကောင်းအဲ့ဒီလမ်းပိုင်းများတစ်လျှောက်နဲ့ဆက်ဆက်နေရများရှိစစ်ကောင်စီတပ်ဆွဲထားတဲ့နေရာများမှာတော့လကောင်းဂီးသွာပြည်သူများကျေးရွာပြည်သူများအနေနဲ့အကြမ်းဖက်စစ်ကောင်စီတပ်များနဲ့နီးကပ်နေထိုင်ခြင်းမပြုဘဲကြိုတင်ရွှေ့ပြောင်းထားကြပါရဲ့အသိပေးကြေညာထားပါတယ်ခင်ဗျာဆက်လက်ပြီးတင်ဆက်ပေးမယ့်စီးရီးသတင်းကတော့အရေတော်မြို့နယ်အတွင်းမှာဘုံခုချင်းတိဆောက်ပုံနဲ့လေကြောင်းအန်ရဲ့အသိပညာပေးလက်ကမ်းစာဆောင်အဆောင်ရည်300ကိုဖျက်ဝေခဲ့တယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်စကိုင်းတိုင်းအေရော်မြို့နယ်မှာဘုံကိုချင်းတိဆောက်ပုံနဲ့လေကြောင်းအန်ရဲ့အသိပညာပေးလက်ကမ်းစာဆောင်အဆောင်ရည်300ကိုလည်းဖျက်ဝေခဲ့ပါတယ်။အေရော်မြို့နယ်ကျောင်းသားများတပ်မကဘာကသာများဖွဲ့ချုပ်နဲ့ဒေသတွင်းရှိလက်နက်ကိုင်တော်လိုင်းအင်အားစုတရက်တို့ပူးပေါင်းပြီးအေရော်မြို့နယ်မှာလေကြောင်းမိုင်းနဲ့လက်နက်ကြီးအန်ရဲ့ကာကွယ်ရေးအသိပညာပေးဟော့ပြော့ပွဲနဲ့နိုင်ငံရေးဆွေးနွေးပွဲကိုကျင်းပခဲ့ပါတယ်။ကျောင်းသားတို့နဲ့ပြည်သူလူထုအားလေကြောင်းမိုင်းနဲ့လက်နက်ကြီးအန်ရဲ့အသိပညာပေးဗီဒီယိုတွေပြသခဲ့ပြီးကာကွယ်ရေးနည်းလမ်းများအားဆွေးနွေးတင်ပြခြင်းနိုင်ငံရေးသဘောတရားများကိုဆွေးနွေးခြင်းများကိုဩဂုတ်လ3ရက်နေ့မှာကျင်းပခဲ့ပါတယ်ခင်ဗျာအခုတခါဒရုန်းမိုးရွာဖို့အတူတူရုံကြဆို့ဘုံသီးတထောင်ကမ်ပိန်းမှာဝိုင်းဝန်းပါဝင်အားဖြည့်ကြရဲ့တိုက်တွန်းနှိုးဆော်တဲ့သတင်းကိုလည်းတင်ဆက်ပေးပါမယ် ဒရုန်းမိုးရွာဖို့အတူတူရုံးကြစို့ဘုံသီးတထောင်ကမ်ပိန်းမှာဝိုင်းဝန်းပါဝင်အားဖြည့်ကြရန်တထုံ TPDF ကတိုက်တွန်းနှိုးဆော်ထားပါတယ်။ဆင်အာနာရှင်စနစ်အမြင့်ပြတ်တိုက်ဖြတ်ရေးဒရုန်းစစ်စင်ရေးလုပ်ငန်းများမှာအသုံးပြုရန်ဒရုန်းမိုးရွာဖို့အတူတူရုံးကြစို့ဘုံသီးတထောင်ကမ်ပိန်းမှာဝိုင်းဝန်းပါဝင်အားဖြည့်ကြရန်တိုက်တွန်းနှိုးဆော်အပ်ပါတယ်လို့ဩဂုတ်လတွင်မှအတည်ပြုဆိုထားပါတယ်။ရရှိလာတဲ့ငွေကြေးတွေကို 2kg drop ပုံများထုတ်လုပ်မှဖြစ်ပြီးတစ်လုံးရေမြန်မာငွေကျပ်3000ကျပ်ထိုင်းဘတ်300ဖြင့်ပါဝင်ထုတ်ပို့နိုင်တယ်လို့သိရပါတယ်။ကမ်ပိန်းကာလဟာဩဂုတ်လ3ရက်နေ့မှစက်တင်ဘာလ3ရက်နေ့ထိဖြစ်ပြီးတော့ပါဝင်လူသူတွေအနေနဲ့အသေးစိတ်ကိုသထုံ TPDF page မှာဆက်သွယ်မေးမြန်းနိုင်ပါတယ်ခင်ဗျာ။ဆလဘီရန်သူစုမိုးနယ်မြေအောင်ပန်းရွာငံမန္တလေးလမ်းမကြီးပေါ်ရှိမြသပိတ်ရေပြာရင်ဤမှာတော်လိုင်းတပ်ဖွဲ့များမူးယစ်ဆင်းတဲ့လမ်းပိုင်းဆိုင်ရာများစစ်ဆေးခဲ့တဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးပါမယ်။ရန်သူစုမိုးနယ်မြေအောင်ပန်းရွာငံမန္တလေးလမ်းမကြီးပေါ်ရှိမြသပိတ်ရေပြာအိမ်အနီးမှာတော်လိုင်းတပ်ဖွဲ့များမူးယစ်ဆင်းတဲ့လမ်းပိုင်းဆိုင်ရာတွေကိုစစ်ဆေးခဲ့ပါတယ်။ဩဂုတ်လ3ရက်မှာရန်သူစုမိုးနယ်မြေအောင်ပန်းရွာငံမန္တလေးလမ်းမကြီးပေါ်ရှိမြသပိတ်ရေပြာအိမ်အနီးမှာကျွန်တော်တို့13333တရင်မှလုံခြုံရေးယူဆောင်ရွက်ခဲ့မှုလေးပါလို့ဒနုဒေတာအခြေဆိုင်ပြည်သူ့ကာကွယ်ရေးတပ်မတော်13333တရင်ကအတည်ပြုဆိုပါတယ်။ရှောင်းတခင်စစ်ဆေးခြင်းနဲ့ပြည်သူလူထုအားတွေ့ဆုံခြင်းလှုံ့ဆော်တဲ့အခါလူတို့ထိခိုက်နစ်နာမှုများမရှိအောင်အစဉ်ဂရုစိုက်လျက်ရှိတယ်လို့ဆိုပါတယ်ခင်ဗျာအခုနောက်ဆုံးတင်ဆက်ပေးမယ့်စီးရီးသတင်းကတော့တောင်စုတိုက်ပွဲနဲ့တော်ဝိတိုက်ပွဲမှာဖမ်းဆီးခံရတဲ့စစ်သုံးဘက်26ဦးအားထိန်းသိမ်းထားရှိကအိမ်ပြန်လူသူများကိုပြန်လည်ပို့ဆောင်ပေးတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်တောင်စုတိုက်ပွဲနဲ့တော်ဝိတိုက်ပွဲမှာဖမ်းဆီးခံခဲ့ရတဲ့စစ်သုံးဘက်26ဦးအားထိန်းသိမ်းထားကအိမ်ပြန်လူသူများအားပြန်လည်ပို့ဆောင်ပေးခြင်းနဲ့လုံခြုံရေးအရာပြန်လို့မရသူများမပြန်လို့သူများအားလည်းအလုတ်ကန်ရှာဖွေပေးကကောင်းမွန်စွာထိန်းသိမ်းထားတယ်လို့ဩဂုတ်လ၄ရက်မှာ KNU ဘိုကထုတ်ပြန်ပါတယ်။ KNU ကရင်မျိုးသားစီယုံကလဲလွေထုခရိုင်မူးမြို့နယ်တောင်စုကြီးရွာမှာစစ်ကြောင်းထိုးအထိုင်ချခဲ့တဲ့စစ်ကောင်စီတပ်တွေကို2029ခုနှစ်ဇွန်လ25ရက်နေ့မှာကရင်မျိုးသားလူမျိုးရေးတပ်မတော် KNL နဲ့ပူးပေါင်းတပ်တို့ပူးပေါင်းတိုက်ခိုက်ခဲ့ရမှာလက်နက်ခဲယံများပြားနဲ့စစ်သုံးဘ23အားဖမ်းဆီးရမိခဲ့ပြီးဒပြိုင်တည်းမှာပဲလဲရုံမြို့နယ်စီမံအုပ်ချုပ်နယ်မြေတော်ဝိကျေးရွာမှာဖြစ်ပွားခဲ့တဲ့တပ်ပွဲမှာလက်နက်ခဲယံအများပြားနဲ့စစ်သုံးဘ3ဦးကိုပါဖမ်းဆီးရမိခဲ့တယ်လို့ဖော်ပြပါဗါတယ်။အဲ့ဒီတိုက်ပွဲတွေမှာဖမ်းဆီးရမိခဲ့တဲ့စစ်သုံးဘတွေဟာတိုက်ပွဲနှစ်ပွဲပေါင်းမှ26ဦးအားစစ်စည်းကမ်းဥပဒေနဲ့အညီတိုင်းရင်းကိုထံမှထိန်းသိမ်းထားကအိမ်ပြန်လူသူများအားပြန်လည်ပို့ဆောင်ခြင်းနဲ့လုံခြုံရေးအရာပြန်လို့မရသူများမပြန်လူသူများအားလည်းအလုတ်ကန်ရှာဖွေပေးကကောင်းမွန်စွာထိန်းသိမ်းထားလျက်ရှိတယ်လို့ KNU ဘိုကဆိုထားပါဗါတယ်။ဖန်စီခံရတဲ့စစ်သုံးဘတွေဟာအများအားဖြင့်မတရားစစ်မှုထမ်းခံရတဲ့သူများဖြစ်ကြပြီးအချို့ကတော့စစ်မှုမထမ်းလို့တော့တဲ့စစ်မှုထမ်းတပ်တန်းပြည့်စစ်သားများလည်းပါဝင်တယ်လို့သိရှိရပါလိမ့်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာဂီကပေးပို့ထားတာဖြစ်ပါလိမ့်ခင်ဗျာရေဒီယို NUG မှဆက်လက်တင်ပြနေပါတယ်စီရီသတင်းကောင်းလို့ချက်ပြီးမှာတော့ပြည်တွင်းသတင်းများကိုမြေဦးမော်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါ2025ခုနှစ်ဩဂုတ်လ၄ရက်နေ့ရေဒီယို Energy ညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့မြေဦးမော်ပါ။ခုပထမဆုံးတင်ပြပေးမယ့်သတင်းကတော့မြန်မာပြည်သူနဲ့တူတူရဲ့တည်ပြီးတဲ့ဂျပန်နိုင်ငံဆိုင်ဝင်ကြီးတာကက်ရှိဦးဝါရာအားကျေးဇူးတင်ရှိကြောင်းကိုထင်လင်းပြောကြားတဲ့အကြောင်းအရာပဲဖြစ်ပါတယ်။မြန်မာပြည်သူနဲ့အတူတူရည်တည်ပေးတဲ့ဂျပန်နိုင်ငံသားရေးဝန်ကြီးတာကက်ရှိယူဝါရာအားကျေးဇူးတင်ရှိကြောင်းဒေါင်ဆန်းစုကြည်ရဲ့သားငယ်ကိုထင်လင်းကပြောကြားလိုက်ပါတယ်။အခုလ၄ရက်နေ့မှာရုတ်တရက်နဲ့တကွာဒေါင်ဆန်းစုကြည်ရဲ့သားငယ်ကိုထင်လင်းကပြောကြားထားပါတယ်။ဂျပန်နိုင်ငံသားရေးဝန်ကြီးတာကက်ရှိယူဝါရာရဲ့မြန်မာနိုင်ငံဒီမိုကရေစီပြန်လည်ရရှိရေးမိမိဒေါင်ဆန်းစုကြည်ပါဝင်နိုင်ငံကျင်းသားများကိုပြန်လည်လွှတ်ပေးရင်းနဲ့ဂျမတ်လူရဲ့များကိုရက်တံပေးရေးကိုစီဝေးမှာလေးပီပြောဆိုသားတဲ့အတွက်ကျေးဇူးတင်ပါတယ်။ဝန်ကြီးပြောသားသလိုပဲစစ်မှန်တဲ့နိုင်ငံရေးတွတ်တက်မှုမပါပဲရွေးကောက်ပွဲပြုလုပ်တာဟာနိုင်ငံကိုမကြိမ်မသက်ပိုဖြစ်စေပါတယ်။ဂျပန်ရဲ့ရည်တည်ချက်သဘောထားကိုအလေးထားပြီးဒီမိုဝါဒရည်တည်ချက်ဟာမြန်မာနိုင်ငံငြိမ်းချမ်းရေးနဲ့ဒီမိုကရေစီပြန်လည်ရရှိဖို့ရည်ကြီးတယ်ဆိုတာကမ္ဘာနဲ့ငါသိရှိပြီးပူးပေါင်းဆောင်ရွက်ပေးဖို့မျှော်လင့်တယ်လို့ကိုထင်လင်းကပြောပါတယ်။2021ခုနှစ်ဖေဖော်ဝါရီလမှာမြန်မာနိုင်ငံ၌ဆရာသိမ်းမှုဖြစ်ပွားခဲ့ပြီးနောက်၄နှစ်ခွဲကျော်ကြာမြင့်တည်တိုင်အောင်ဒေါင်ဆန်းစုကြည်ပါဝင်လူပုဂ္ဂိုလ်များစွာဆက်လက်ဖမ်းဆီးထိန်းသိမ်းခံရပြီးလေကြောင်းတိုက်ခိုက်မှုများနဲ့အခြားအကြမ်းဖက်လုပ်ရများဆက်လက်ဖြစ်ပွားနေခြင်းကြောင့်ခြေနေမှာတိုးတက်မှုလက္ခဏာမပြဘဲရှိနေတဲ့အတွက်အလွန်အမင်းစိုးရိမ်မိပါကြောင်းနဲ့ရှုံချကြောင်းဂျပန်နိုင်ငံဆိုင်ဝန်ကြီးဦးဝါရာထားခဲ့ရှိကဩဂုတ်လ၁ရက်နေ့ကထုတ်ပြန်ပါတယ်။ဒါ့အပြင်ဂျပန်နိုင်ငံသည်မြန်မာစစ်တပ်အားအကြမ်းဖက်မှုများကိုချက်ချင်းရပ်တည်ရန်ဒေါင်ဆန်းစုကြည်ပါဝင်ဖမ်းဆီးထိန်းသိမ်းထားသူများအားလွှတ်ပေးရန် မြန်မာနိုင်ငံ၏ဒီမိုကရေစီနိုင်ငံရေးစနစ်ကိုလျင်မြန်စွာပြန်လည်ထူထောင်နိုင်ရန်အတွက်ခိုင်မာသောလှုံ့ဆော်ချက်များလှုံ့ဆော်ရန်နောက်တစ်ချိန်ထပ်မံ၍လေးနက်တိုက်တွန်းအပ်တယ်လို့ဖော်ပြပါတယ်ရှင်ဆလပီလူကာစေယုံကြီးရဲ့စေဘိုစေကူတာရဲ့ကုန်ကျစရိတ်နဲ့စေယုံသူတွေလက်ပတ်ရည်တို့အတွက်ရမွေရှာဖွေတဲ့ project မှာပြည်သူများပါဝင်နိုင်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်လူကာစေယုံကြီးရဲ့စေဘိုစေကူတာရဲ့ကုန်ကျစရိတ်နဲ့စေယုံသူတွေလက်ပတ်ရည်တို့အတွက်ရမွေရှာဖွေတဲ့ project မှာပြည်သူများပါဝင်နိုင်တယ်လို့သိရပါတယ်။ပြည်သူလူထုအတွက်ဒေါ်လာရဲဘော်တွေအတွက်လူကာစေယုံတည်ရှိလာတာ3နှစ်ကျော်ကြာခဲ့ပါပြီ။အသက်တွေများစွာဘဝတွေများစွာကိုပြည်သူတွေရဲ့ထောက်ပံ့ပေးမှုတွေနဲ့ကယ်တင်နိုင်ခဲ့တယ်လို့မွေးဖွားပေးနိုင်ခဲ့ပါတယ်။လူကာစေယုံကြီးရဲ့တစ်နှစ်လုံးနေမှာဒစိမ့်သာပြုလုပ်တော့စေဘူစေကူတာရဲ့ကုန်ကျစရိတ်နဲ့စေယုံထွေထွေလက်ပတ်ရည်တို့အတွက်ရမွေရှာဖွေတဲ့ project လေးပြုလုပ်ချင်ပါတယ်။အသက်တွေများစွာကယ်တင်ဖို့ဘဝတွေများစွာမွေးဖွားပေးဖို့လာကုလာလှူလူကာကိုလှူပေးကြပါကမ်ပိန်းကာလကိုတော့တလားတိတိသတ်မှတ်ထားတယ်လို့ဆိုပါတယ်ကမ်ပိန်းကာလကိုစက်တင်ဘာလ3ရက်နေ့အထိသတ်မှတ်ထားပြီးတော့သိန်း3600ရီမန်ထားတယ်လို့သိရပါတယ်ရှင်နောက်ထပ်တင်ပြပေးဦးမယ့်သတင်းကတော့ငလျင်ကျောက်ထိခိုက်သွားတဲ့နေအိမ်တွေကိုပြုပြင်ဖို့နဲ့ဖြူချဖျက်ဆီးပစ်ဖို့ UNDP ကအကြံဉာဏ်တွေပေးနေတယ်လို့ဆိုတဲ့သတင်းပဲဖြစ်ပါတယ်ငလျင်ကျောက်ထိခိုက်သွားတဲ့နေအိမ်တွေကိုပြုပြင်ဖို့နဲ့ဖြူချဖျက်ဆီးပစ်ဖို့ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီ UNDP ကကြံဉာဏ်တွေပေးနေတယ်လို့ဆိုပါတယ်။2025ခုနှစ်မတ်လ28ရက်မိုးလယ်ပိုင်းစကိုင်းငလျင်ကျောက်လူပေါင်း3000ကျော်တေဆုံးကနေအိမ်များထိခိုက်ပျက်စီးခဲ့ပါတယ်။မြန်မာနိုင်ငံမှာငလျင်ကြီးတွေလှုပ်ခတ်ပြီးရပ်ပေါင်း100ကျော်လာခဲ့ပေမဲ့မိသားစုများပြားကတော့သူတို့နေအိမ်တွေဟာဘေးကင်းရလားဆိုတာမသိကြသေးပါဘူး။ဒီအတွက်ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီ UNDP ကနေငလျင်ကျောက်ထိခိုက်ပျက်စီးသွားတဲ့နေအိမ်တွေရဲ့အခြေအနေတွေကိုစစ်ဆေးကဲဖြတ်မှုတွေမှာကူညီဆောင်ရွက်ပေးနေပါတယ်။အဲ့ဒီမှာအတွေ့အကြုံရှိတဲ့အင်ဂျင်နီယာတွေကအိမ်ခြေတွေကိုစစ်ဆေးပြီးမိသားစုတွေကိုဘေးကင်းအောင်ပြုပြင်ဖို့သို့မဟုတ်ဖြူချဖျက်ဆီးပစ်ဖို့ကြံဉာဏ်တွေပေးနေပါတယ်။ကြားရောက်အဆင့်၊လိမ္မော်ရောက်အဆင့်နဲ့အနီးရောက်အဆင့်ဆိုပြီးအဆင့်၃ဆင့်သတ်မှတ်ကနေအိမ်တွေမှာဆက်လက်နေထိုင်နေဖို့တင်မတဲ့စစ်ဆေးကဲဖြတ်ပေးနေတာလည်းဖြစ်ပါတယ်လို့ဆိုပါတယ်။နေငယ်ပစ္စည်းတာ၊ကြီးစားပြုပြင်ရလိုအပ်တာ၊နေထိုင်ဖို့မတင့်တော်တာစတာတွေအတွက်ကနဦးပြန်လည်ထူထောင်ရေးရန်မုံငွေကနေလူဦးရေ 3.5 သန်းအထိကိုကြီးဆောင်ရွက်ပေးနိုင်မှုရည်ရွယ်ထားတယ်လို့ UN မြန်မာကဖော်ပြပါတယ်ရှင်နောက်ထပ်သတင်းတစ်ပုဒ်ကတော့ဆိုးမြုပ်စစ်ကောင်စီစစ်တပ်ရုံရှိတွင်ရှင်းလင်းလုံး38နှစ်မြောက်ထိမ့်မတ်ဆန္ဒပြချီတက်ပွဲကျင်းပတဲ့သတင်းဖြစ်ပါတယ်ကိုရီးယားနိုင်ငံဆိုးမြုပ်ရဲ့စစ်ကောင်စီစစ်တပ်ရုံရှိတွင်ရှင်းလင်းလုံး38နှစ်မြောက်ထိမ့်မတ်ဆန္ဒပြချီတက်ပွဲကျင်းပခဲ့ရာမြို့သားညီညွတ်ရေးအစိုးရကိုရီးယားသမ္မတနိုင်ငံဆိုင်ရာမြန်မာကိုယ်စားလှယ်ဥယျာဉ်နိုင်ထွန်းမှတရားအပြစ်စကားပြောကြားခဲ့ပါတယ်အိမ်နောက်မြန်မာရှစ်လေးလုံးဒီမိုကရေစီတော်လှန်ရေး38နှစ်မြောက်အထိမ်းအမှတ်ဓာတ်ပုံပြပွဲသို့မြို့သားညီညွတ်ရဲ့အစိုးရကိုရီးယားသမ္မတနိုင်ငံဆိုင်ရာမြန်မာကိုယ်စားလှယ်ဝီယက်နိုင်ထွန်းသွားရောက်အားပေးခဲ့ပါတယ်။မြန်မာရေးအားပေးကူညီသောကိုရီးယားဖွဲ့စည်းများစူပောင်းလုံဆောင်သည့်စူပါပြပွဲကိုယနေ့မှစ၍ဩဂုတ်လ10ရက်နေ့ထိဆိုးမြုပ်ဟုံးတယ်လန်းဆောင်နှင့်ညနေတိုင်းပြသသွားမယ်လို့တင်ရရှိပါတယ်ရှင်။ရှင်းလင်းလုံးထီးတွေကိုစတော့အနေနဲ့450သာထုတ်ထားတာဖြစ်တဲ့အတွက်အမြင်ဝယ်ယူထားပေးကြဖို့နှိုးဆော်တဲ့သတင်းကိုလည်းတင်ပြပေးပါမယ်။ရှင်းလင်းလုံးထီးတွေကိုစတော့အနေနဲ့450သာထုတ်ထားတာဖြစ်တဲ့အတွက်အမြင်ဝယ်ယူထားပေးကြဖို့ Strike Market ကနှိုးဆော်ထားပါတယ်။39နှစ်မြောက်ရှင်းလင်းလုံးနဲ့အထိမ်းအမှတ်အနေနဲ့ရည်ရွယ်ထုတ်လုပ်ထားတဲ့ရှင်းလင်းလုံးထီးတွေရဲ့နိုင်ငံလိုက်ရောင်းချပေးနေတဲ့ဈေးနှုန်းလေးတွေကိုစူးစီးတင်ပြပေးလိုက်ပါတယ်။ရှင်းလင်းလုံးထီးလေးတွေကိုစတော့အနေနဲ့450သာထုတ်ထားတာဖြစ်တဲ့အတွက်အမြင်ဝယ်ယူထားပေးကြပါ limited edition ဖြစ်တာကြောင့် stock ကုန်ပါကဩဂုတ်လ15ရက်အထိရက်အကန့်အသတ်ဖြင့်သာ pre order အနေနဲ့နောက်ဆုံးထားလက်ခံပေးသွားမှာဖြစ်ပါတယ်ဒီတစ်ချိန်မဲ့ရောင်းချပေးမှာဖြစ်လို့အမတရားအနေနဲ့ဝယ်ယူထားတဲ့ထီးလေးတွေပါလို့သိပေးဆိုထားပါတယ် super ထီးတွေမှာကိုပိုင်နံပါတ်တစ်ခုချင်းစီနဲ့ www.strikemarket.app website မှာလည်း digital ownership အနေနဲ့မှတ်တမ်းတင်ပေးထားမှာဖြစ်ပါတယ်ရရှိလာသောအကျိုးမြတ်များကိုကျောင်းသားလယ်ယုံတက်တော် SAF Live Broadcast Equipment များအတွက်50ရာခိုင်နှုန်းရန်ကုန်လူထုတပည့်ရဲ့လူထုနှုန်းစော်ရေးနဲ့နိုင်ငံအကျဉ်းသားများကူညီပံ့ပိုးရေးအတွက်25ရာခိုင်နှုန်းဒေါ်လာ Marketplace တစ်ခုဖြစ်လာမယ် Strike Market ရဲ့ရှေ့ဆက်လှုပ်ဆောင်မဲ့အစီအစဉ်များအတွက်25ရာခိုင်နှုန်းခွဲဝေအစီအစဉ်မှာဖြစ်တယ်လို့သိရပါတယ်ရှင်ဆလဘီအော်ဂူလာ6ရာနေမှာစတင်၍ထိုင်းနိုင်ငံရှိမြန်မာရွှေ့ပြောင်းလုပ်သားများကိုဒီလိုမျိုးဝါဖြစ်ကြောင်းအထောက်အထား CI စာအုပ်အဟောင်းမှအတိတ်တို့လဲလဲပေးမှုစတင်မယ်ဆိုတဲ့သတင်းကိုတင်ပြပေးပါမယ်။ဩဂုတ်လ6ရက်နေ့ကစတင်ပြီးထိုင်းနိုင်ငံမှာရှိတဲ့မြန်မာရွှေ့ပြောင်းလုပ်သားများကိုဒီလိုမျိုးဝါဖြစ်ကြောင်းအထောက်အထား CI စာအုပ်အဟောင်းမှအတိတ်တို့ လဲလှယ်ပေးမှုစတင်ပြီဖြစ်ကြောင်းထိုင်းလူ့သမားညွှန်ကြားရေးမှူးချုပ်ကကြေညာပါတယ်။ဆိုပါ CI စာအုပ်များကိုမြန်မာဘက်ကစင်တာရုံမြဖွင့်လကလှူဆောင်ပေးမှာဖြစ်ပြီးလူသစ်ဘက်ရိုက်ထားသူများမပါဝင်သေးကြောင်းသိရှိရပါတယ်။လက်ရှိမှာပြည်သူမျိုးဝါဖြစ်ကြောင်းအထောက်အထား CI စာအုပ်အဟောင်းမှာအတိတ်တို့လဲလှယ်ပေးမှုစုစုပေါင်းကုန်ကြစိတ်ပတ်9000မှ6000ရှိနိုင်ပြီးဝယ်စားအယောင်ဆောင်ရေးလင်းလဲသူများကိုလည်းတည်ထားဖို့အတိပေးနှိုးဆော်ထားမှုတွေရှိနေပါတယ်။စူပါ CI ဆောက်အဟောင်းမှအတိတ်တို့လဲလဲခြင်းလုပ်ငန်းစဉ် PC ပါကလူသစ်အလုပ်သမားကပ်ပြားလုပ်ထားပြီးထောက်ထား CI ဆောက်မှရှိသူများကိုဆက်လက်ပြုလုပ်ပေးနိုင်မယ်ရှိတယ်လို့သိရပါတယ်ရှင်။ VPN သုံးသူတွေခီးသွားပါက VPN ဖြတ်ထားတဲ့နဲ့လို့တော်လိုင်းရေးတွင်ပါဝင်သူများအတိပေးတဲ့သတင်းကိုဆက်လက်တင်ပြပေးကြပါမယ်။ VPN သုံးသူတွေကိုစစ်ကောင်စီလမ်းမစစ်ဆေးဂိတ်တွေမှာဖမ်းဆီးလာတာကြောင့်ခီးသွားပါက VPN ဖြတ်ထားတဲ့လို့တော်လင်းရင်ပါဝင်သူများမှအတိပေးဆိုထားပါတယ်။ရွေးဝံအောင်မြင်လာလေ၊မြန်အောင်လိုက်တိုက်ခိုက်မှုတွေတိုးမြင့်လာလေဖြစ်လို့သတိထားကြပါ။စပထမတော့ကကယူမဆိုင်လွတ်ထားပေးတဲ့အောင်မြင်စားပြုလာတော့ဗန်နဲ့ VIP တွေကိုကန့်သတ်မှုပိတ်ပင်မှုတွေလုပ်တဲ့ပြည်သူတွေက VPN နဲ့သူတို့ရဲ့ကန့်သတ်ချက်တွေကိုကြော်လွှားကြတော့အခု VPN သုံးသူတွေကိုစစ်ဆေးရေးဂိတ်တွေမှာစဖမ်းလာပြီးဂိတ်တွေဖျက်ဖို့လို့ရင် VPN တွေဖျက်ထားကြပါလို့တော်လင်းရင်ပါဝင်သူတို့ကလည်းဆိုထားပါတယ်။ရန်ကုန်နဲ့ AR တိုင်းရဲ့ဂိတ်တစ်ခုဖြစ်တဲ့ဘန်တိုင်းစစ်စေးရေးဂိတ်မှာစစ်ကောင်စီတပ်နဲ့ရဲတွေပြည်သူစစ်တွေနဲ့ပြူစောထီတွေကစမတ်ဖုန်းတွေကိုစစ်ဆေးရင် VPN တွေ့ရှိတာကြောင့်အဂုလ2ရက်မနေ့ညနေပိုင်းကခီးတယ်လေးယောက်ကိုဖမ်းဆီးခဲ့ပါတယ်ရှင်။ဂျမတ်စီယိုစုကြောင့်2025ခုနှစ်ဇူလိုင်လ3ရက်နေ့တွင်ဒီမိုကရေစီရဲ့လှုပ်ရှားသူများနဲ့ပြည်သူစုစုပေါင်း104ဦးသေဆုံးခဲ့တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဂျမတ်စီယိုစုကြောင့်2025ခုနှစ်ဇူလိုင်လ3ရက်နေ့တွင်ဒီမိုကရေစီရဲ့လှုပ်ရှားသူများနဲ့ပြည်သူစုစုပေါင်း104ဦးသေဆုံးခဲ့ပါတယ်။နိုင်ငံချင်းသားများကူညီဆောင်ရှားရေးတင်ကကောက်ယူထားတဲ့သတင်းချက်လက်တွေရနိုင်ငံတော်ဝန်မှချက်မဆီဥစုကြောင့်2025ခုနှစ်ဇူလိုင်လ3ရက်နေ့အတွင်းမှာနိုင်ငံရေးဖန်ဆီးချုပ်နှောင်ခံရသူစုစုပေါင်း5ဦးရှိခဲ့ပါတယ်။ဒါ့အပြင်ဒီမိုကရေစီရဲ့လှုပ်ရှားသူများနဲ့ပြည်သူစုစုပေါင်း104ဦးသေဆုံးခဲ့ပြီးဆိုပါရစ်အတွက်ထဲမှာဖန်ဆီးခံရပြီးနောက်အကြောင်းမျိုးမျိုးနဲ့သေဆုံးခဲ့ရသူစုစုပေါင်း10ဦးပါဝင်တယ်လို့သိရပါတယ်။ပေါ်ပြပါကင်းကနဲ့ရေတွက်များဟာ AABP ကလလန်းမီတို့များကောက်ယူရရှိထားတဲ့ရေတွက်ဖြစ်ပြီးညီနဲ့တကွအတီးပြုတ်ထားနိုင်တဲ့အချက်လက်များကိုထည့်သွင်းထားခြင်းဖြစ်ကရေပြင်းမှာဖြစ်ပွားနေတဲ့အချက်လက်များကအခုထက်ပိုမိုများပြားနိုင်တယ်လို့ဆိုပါတယ်။ဒီပြုတ်ရန်လိုအပ်နေတဲ့တလအတွင်းတည်ဆုံးခဲ့သူ140ဝန်းကျင်ခန့်ရေတွက်ကိုလည်းပြီးကြောက်ကောက်ယူထားပြီးအတီးပြုတ်နိုင်ရန်လှုံ့ဆော်လျက်ရှိတယ်လို့သိရပါတယ်။စီယုစုကမတရားသဖြင့်အာဏာသိမ်းပြီး၄နှစ်ခွဲအတွင်းမှာဒီဇိုင်းမမတ်လှုံ့ဆော်နေတာကရဲသားပြည်သူတွေရဲ့နေအိမ်တွေကိုမီးရှို့ပေါ်တာဆွဲတာညှဉ်းပန်းနှိပ်စက်တာမတရားသဖြင့်ထောင်ဒဏ်ချမှတ်တာလူငယ်တွေကိုမတရားသဖြင့်စစ်ထဲသွတ်သွင်းနေတာအစရှိသဖြင့်ဆေးရာဆွေးမှုနဲ့လူသားဖြစ်တည်မှုကိုဆန့်ကျင်တဲ့ရာဆွေးမှုတွေကိုကျူးလွန်နေတာဖြစ်တဲ့စစ်တပ်ကနိုင်ငံရေးမှာပါနေလို့တိုင်းပြည်တိုးတက်စရာမရှိဘူးခြေနေကဒီထက်ဆိုးဖို့ပဲရှိတယ်စိုးစိုးနေတဲ့နာမည်မျိုးမျိုးပြောင်းပြီးမတရားအာဏာယူပေမဲ့ပြည်သူထောက်ခံမှုရရှိမှာမဟုတ်ပါဘူးစစ်တပ်ကရွေးကောက်ပွဲလုပ်မယ်လို့ဆိုနေပေမဲ့တစ်သလုံးလည်နေတဲ့ဒီစစ်အုပ်စုကလေးဆိုတာယုံကြည်စရာမရှိပါလို့ AAPP မှတွဲဖွဲ့တင်ရမှုကိုပိုကြီးကပြောပါတယ်ရှင်ခုနောက်ဆုံးတင်ပြပေးမယ့်တင်ကတော့မန္တလေးတိုင်းမိထီလာမြို့နီးရေအောက်အနက်10ကီလိုမီတာကိုပို့ဟုတ်ပြု၍ race car scale 4.9 အစီနဲ့အင်အားတင်းတင်းရှိတဲ့မြင်းကလေးတစ်ခုလှုပ်ခတ်ခဲ့တဲ့တင်ဖြစ်ပါတယ်မန္တလေးတိုင်းမိထီလာမြို့နီးမြေအောက်နဲ့10ကီလိုမီတာကိုပို့ဟုတ်ပြုပြီး Richter scale 4.9 အစင်းနဲ့အင်အားတင်းတင်းရှိတဲ့မြင်းကလေးတစ်ခုလှုပ်ခတ်ခဲ့တယ်လို့ Energy လူသားချင်းစာနာထောက်ထားရေးနဲ့ BNL ဆိုင်ရာစီမံခန့်ခွဲဦးညီဌာနကထုတ်ပြန်ပါတယ်။2025ခုနှစ်ဩဂုတ်လ4ရက်နေ့မြန်မာစံတော်ချိန်နနက်3:42မိနစ်အချိန်ကတည်းကမန္တလေးတိုင်းမိထီလာမြို့နီးမြေအောက်နဲ့10ကီလိုမီတာကိုပို့ဟုတ်ပြုက Richter scale 4.9 အစင်းနဲ့အင်အားတင်းတင်းရှိတဲ့မြင်းကလေးတစ်ခုလှုပ်ခတ်ခဲ့ပါတယ်။ဆလဘီအဂုလ4ရက်နေ့မြန်မာစံတော်ချိန်နေ့လယ်12:53မိနစ်အချိန်ကတည်းကရှမ်းပြည်နယ်မောက်မယ်မြို့တောင်ပိုင်းမြေအောက်အနက်10ကီလိုမီတာကိုပို့ဟုတ်ပြု၍ Richter scale 4.1 အစင်းနဲ့အင်အားနှင်းငယ်ရှိတဲ့မြင်းကလေးတစ်ခုလှုပ်ခတ်ခဲ့ပါတယ်။ငလီအန်ရဲကြောင့်ထိခိုက်ဆုံးရှုံးမှုများရောနေစီရန်အတွက်ဆောင်ရွက်ရှောင်ရွက်သတိပြုရန်များနဲ့အညီနေထိုင်ကြဖို့တီးပေးနှိုးဆော်ထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတော့တာကီမှပေးပို့ထားတာဖြစ်ပါတယ်ရှင်။
ရီဝန်ယူဂျီတော်ရစီများခင်ဗျာခုတကဒီကနေ့နဲ့မနက်ဖြန်အတွက်မိုးလေဝသခန့်မှန်းချက်တွေကိုတော့အယ်ရီကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မိုးလေဝသအခြေအနေခန့်မှန်းချက်တွေကိုတင်ပြပေးသွားပါမယ် အခုတစ်ပတ်အတွင်းဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာနောက်တောင်ဘုံတုံးလေးဟာအားအသင့်တင်ကနေအားကောင်းနိုင်ပါတယ်။လာမယ့်တစ်ပတ်အတွင်းဘင်္ဂလားပင်လယ်အော်အနောက်တောင်ပိုင်းမှာလီဘီယာနဲ့ရေဝံတစ်ခုဖြစ်ပေါ်နိုင်ပါတယ်။မိုးချီနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရော်ရီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမှုတချို့ရွာနိုင်ပြီးမကွေးတိုင်းမှာနေရာကျဲကျဲမှုတချို့ရွာနိုင်ပါတယ်။စကိုင်းတိုင်းအထက်ပိုင်းအေရော်ရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်။မိုးလေဝသဖြစ်စဉ်တွေအနေနဲ့အရှေ့ဘက်နဲ့အနောက်ဘက်ကလာတဲ့လေပွေလိုင်းတွေရဲ့အချိန်ကြောင့်စကိုင်းတိုင်းအထက်ပိုင်းအေရော်ရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်ပါတယ်။မိုးသည်ထန်စွာရွာသွန်းခြင်းနဲ့အတူလေပြင်းတိုက်ခတ်ခြင်း၊လျှက်စီးလက်ခြင်း၊မိုးကြိုးပစ်ခြင်း၊နေရာကွက်ပြီးမိုးကြီးခြင်း၊လျှက်ရပြရေကြီးခြင်းနဲ့မြေပြိုခြင်းစတဲ့သဘာဝဘေးအန္တရာယ်တွေကိုသတိပြုနိုင်ကြဖို့အကြံပြုတင်ပြအပ်ပါတယ်။အခုဆက်လက်ပြီးနေလိုက်မိုးလေဝသအခြေအနေတွေကိုတင်ပြပေးသွားပါမယ်။အောက်ဂုလ၄ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာဘင်္ဂလားပင်လယ်အော်အလေပိုင်းမှာတိမ်နှင်းငယ်ဖြစ်ထွန်းနိုင်ပြီးကပလီပင်လယ်ပြင်နဲ့ကျန်ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထွန်းနိုင်ပြီးအနောက်တောင်မုတ်တုံးလေးဟာအားအထင်တင်ကနေအားကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကန်ယူရန်မြို့ဝကျုံမော်ဒေသတွေနဲ့မုတ်တမခွေတို့ဘက်မှာအနောက်တောင်ဘက်ကလေဟာတနားရီကို10မိုင်ကနေ -20 ခန့်တိုက်ခတ်နိုင်ပြီးလိုင်းအနည်းငယ်ကနေလိုင်းအထင်တင်ရှိနိုင်ပါတယ်။တနင်္သာရီကန်ယူရန်ဘက်မှာလေဟာအနောက်တောင်ဘက်ကနေတနားရီကို -20 ကနေ -30 ခန့်တိုက်ခတ်နိုင်ပြီးလိုင်းအထင်တင်ကနေလိုင်းကြီးနိုင်ပါတယ်။မိုးချီနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအရှေ့ပိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမိုးထစ်ချုံရွာနိုင်ပြီးမကွေးတိုင်းပဲခူးတိုင်းအနောက်ပိုင်းအေရော်ရီတိုင်းတနင်္သာရီတိုင်းနဲ့ကရင်ပြည်နယ်တို့မှာနေရာကျဲကျဲမိုးထစ်ချုံရွာနိုင်ပါတယ်ရှင်။မနေ့ပြန်အော်ဂုတ်လ9ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာဘင်္ဂလားပင်လယ်အော်အလယ်ပိုင်းမှာအများအပြားတာယာနိုင်ပြီးကပလီပင်လယ်ပြင်နဲ့ကျန်ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထနိုင်ပြီးအနောက်တောင်ဘုံတုံးလေးဟာအားအထင်တင်ကနေအားကောင်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့ရခိုင်ကန်ယူရက်နဲ့မြို့ဝကျုံမော်ဒေသတို့မှာအနောက်တောင်ဘက်ကလေဟာတနအိုး10မိုင်ကနေ -20 ခန့်တိုက်ခတ်နိုင်ပြီးလိုင်းအနေငယ်ကနေလိုင်းအသင်တင်ရှိနေပါတယ်။တနင်္သာရီကန်ယူရက်နဲ့မုံတမခွေတို့ဘက်မှာလေဟာအနောက်တောင်ဘက်ကနေတနအိုးကို -20 ကနေ -30 ခန့်တိုက်ခတ်နိုင်ပြီးလိုင်းအသင်တင်ကနေလိုင်းကြီးနိုင်ပါတယ်။မိုးအခြေအနေကတော့နေပြည်တော်စကိုင်းတိုင်းမန္တလေးတိုင်းရန်ကုန်တိုင်းပဲခူးတိုင်းအေရော်ရီတိုင်းတနင်္သာရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမိုးထစ်ချုံရွာနိုင်ပြီးမကွေးတိုင်းရခိုင်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာကျဲကျဲမိုးထစ်ချုံရွာနိုင်ပါတယ်ရှင်။
ရေဒီယို NUG မှဆက်လက်တင်ပြနေပါတယ်။အခုတခါကျမ်းမာရေးသိပညာကဏ္ဍအစည်းအဝေးမှာကျမ်းမာရေးဝန်ကြီးဌာနမှတုတ်ကွေးယောဂါကာကွယ်ပွားအစည်းအဝေးကိုထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
။တုတ်ကွေးယောဂါကာကွယ်ပါ။ရာသီတုတ်ကွေး Respiratory Syncytial Virus RSV တုတ်ကွေးအပါအဝင်တုတ်ကွေးယောဂါဗိုင်းရပ်စ်ပိုးများကူးစက်ခြင်းမှကာကွယ်နိုင်ရန်ပေါ်ပြပါအချက်များကိုလိုက်နာပါ။နေမကောင်းဖြစ်နေစဉ်အိမ်တွင်သာနေထိုင်ပါ။ဖျားနာနေသူများနဲ့နီးကပ်စွာထိတွေ့ဆက်ဆံခြင်းမှရှောင်ကျင်ပါအရာဝိတ္ထုမျက်နှာပြင်များကိုတန့်ရှင်းရေးပြုလုပ်ပြီးပိုသက်တန့်စင်ပါပင်ဤလက်ကိုမကြာခဏဆေးကြောပါမျက်နှာကိုလက်မဆေးဘဲထိတွေ့ကင်တွေ့ခြင်းမှရှောင်ကျင်ပါနှာချီချောင်းဆူတိုင်းနှာခေါင်းနဲ့ပါးစပ်ကိုတံတောင်စစ်ကွေးဖြင့်ဖုံးအုပ်ပါကျန်းမာရေးဝန်ကြီးဌာနအမျိုးသားညီညွတ်ရေးအစိုးရမှတုတ်ကွေးယောဂါနဲ့ပတ်သက်ပြီးထုတ်ပြန်ထားပါတယ်ခင်ဗျာ
ရေဒီယိုအန်ယူဂျီမှဆက်လက်တင်ပြနေရပါတယ်ဒီကနေ့ညရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့ဒိုင်းနာဘာသာအစီအစဉ်မှာနော်ຫນွေဥပွင့်ကတပတ်တွင်းသတင်းတွေကိုစကောခင်ဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ဟယ်လိုညောကမိသားစုတွေပစောစောဝတ်တူတော့ကွန်ဂရမတူလေအန်ယူဂျီဖလီလိုတာတာတဲ့တဘလုံးညာနီလောအခဲဤဒေါ်ထူတောဘတာဆူတာနီယာနောအပွေဤဘတ်ကနေတင်နီလောထောက်ဆောခတိတိမီဝဲနာကိုဂရတဆူတလောထူဝလရှိလာတော့ခရမီဝဲနာအန်ယူဂျီဘဘမွနတဖာနီလေဝဲဒါဆူဟခောလေတမနီခာအော်တပ်ပခတဖာလောဝီလက်တီလိုတာတော့ကမေခူတောတပ်ပဆက်တူပတ်ဖတာနီလောအညစ်ချစ်ဘူကောကလတ်ဆူတလတူဝလရှိလာဒ တခုရမီဝေဒာအမျိုးကြီးပပမနတဖာနေလေဝဒဆူဟခုလဓမ္မနီဒေါက်တာဖခဝိတဖာလောဝေလက်တိလိုတာတော့ကမလဟူဒေါက်တာဖဆတ်တူဖတဖာအင်းနေအမျိုးကြီးချွတ်ထားတဲ့တာဆုံးရောလို့တလေတဘလညိုင်းနေဒေါက်ခေါ်တာဗီတာဘဒေါက်ဖဆာတခိတတံတဖာဒေါက်ဖဆူဝတ်တလူကေထော်တာဆတ်တဖာဝေနေကမနီဝေဝမီတိလိုတာတော့မူနာခုတဖာဒေါက်ဖဆတ်တူဖတဖာအင်းနေပတင်ရမနီဟောတော်လေတော်လေတဘလညိုင်းနေဘာခါကမန်တပါအတဘကွာဆမေအီလုကနနီဝဲဟီဟီဘာဝဲဒီမဆဝဒါစကောနီလောတော်လေတော်လေတဘလညိုင်းဘူကောကလဒဆုတလောခူတော့တဒဒဒကုတူဦးရင်နောတကဘကုတီတော့တောက်ဆုခေကုတူဒက်ထဆောဝဲဆုတပခနေဆတတဒဒကုတူဒက်ထတူခောတောက်ဆုခေကုတူခိယတကဒက်ထခေမောင်းမေကပူဝေဝတော့တပပနုကောနေရဥပဝမေတပခနိစတကဒတော်နေရတနချိခုတိတဖာခူတော့ပပမနတဖာလဲစကိုဝဲတာအင်းနေပုတုန်နေပါတဆောနီယောတန်ဆောဆုမြတ်ကျင်ဝဲတာဖဲတပါလိုဝဲတနူကတော့တပမီဂလိတိတခေါ်တကလူဂလိဆိုတခေါ်တကလူအင်းနေကောဆပုကုတုကတိဝဲတာအင်းနေနော်အန်ယူချိပဒုခဲတောက်ဖို့တစီခွီးဘနုတရာကီထိုခီစီရဲ့ဤဘာတာမဝဲတော့ကောဆပုကုတုကလမခဲတန်နီဖဲတပါလိုဝဲတနူကတော့တပမီဂလိတိတခေါ်တကလူဂလိဆိုတခေါ်တကလူအင်းနေကျဲဝဲတာနီနော်တပဆတောက်တာတုဂလိတိဂလိဆိုဘာနောဖာကျဲဝဲနာတကေတမီပဒုတခါဝဒီကတော့ဟုတပါလိုတနူဤဒီတိကတော့တဘေတာဥတာတုဘာတရာတော့ပါလိုဝဲတာနီနော်တို့တမှုတဖာဖဲတခုတမှာဖတ်တော်မူကတော့ဒီလောကဝဒံရဲ့အတုအပါထိုးမှုတော့ဖြစ်မှာဝဒံရောဓာဤဘလူကရဖုတဖာကနာပူဝဒစကောနီလောတကတိပါတပ္ပစောတမှုတဖာနီမီဝဲတခုတမှာဖတ်တော်ဖဒိုဒီမိုကရေစီတမှုအဝိခေါ်တိတကစကောနီကိုတူတဝဒံရောဒေါ်လာတောက်ဖို့ဘူးလေကပူရောတော့တပ္ပပနုကကိုတောဦးလကလနီဘူတတူတဆွဲတာဖြစ်တာမှာတဖာပဖာအဖို့တခုဝဲတော့လောမဲဦးတော့တဟောဘကိုတောဦးစုတရာထုစိကောဘာခကိုတောဝဲလို့တာဖြစ်တာနော်တော့ဖို့စီရောတဖာပဖာအဖို့တပတ်တခုဝဲတာဝင်နေဘူးတုန်ဒီပါတာဆုံးလို့ဆက်စမြတ်တူဝဲနာပျော်တူလေးတေလမီပူဂျာဖိုက်တာဟူဇေယဆေတောကမ္လာဝတ်စီတီဝဲဘာဒူဝဲခူတာနီလောဖဲဖီထူခီစီယန်နီလာယူလီခီစီဟူတောနီခေယန်နီကညောဒောလီတာဘူဘူလီတဝဲခွန်ရဲလမ္လာကောဆာပူလောတဝကူပျော်တူလေးတေလမီပူဂျာဖိုက်တာဟူဇေယဆေတောကူကမ္လာဝတ်စီတီဝဲဘာဒူဝဲခူရာရီနီခေယန်နီတောဆောမူပါပါဖျာဝဲတာနီလောတော့ဖဲခီစီခူတောနီတောခိုနီပျော်တူလေးတေလဝဲဒာမီပူတောဘလောဝီနီပတူနီဘာချန်စောနီလောထန်ဆုံးဖြစ်တဲ့မြန်မာလက်ပံပြတော်ပြည်သူလက်ထက်တော်ကလေးကလေးတို့မျိုးကိုကမ္ဘာပေါ်ခွာထားတဲ့ဝဲကြအဝဲရေပေါ်ခွက်ချင်ရမှာဒုဝဲချနေလို့ခင်မျိုးကညတော့လူတက်ကူလို့ပြည်သူကိုလေလမလာကောစားပူလို့တော်ကိုလက်ပံပြတော်နေပြည်သူလက်ထက်တော်ကလေးကလေးတို့မျိုးကိုပေါ်ခွာချင်ရဒီဝဲကြအဝဲရေပေါ်ခွက်ချင်ရမှာဒုဝဲဒါလို့နေခင်မျိုးကဖောင်းနေတယ်နော်ဖဲလာယူလီခီစီဖူတောနီမီခူလာခီနာရီကတော့ဖဲလာပန်ဒီတူဘီယိုတူလက်တယ်လောမီဘူဟူတကာဒီဘာဘလောပူဟာဝဲတဖျော်တော့ဟီပူဖောပူတူဘန်ဒိုဝဲဒါဝီပူခွာတာအိုဒန်စီခီနီတရာဘန်ဒိုဒိုတီဝဲဝီအဝဲအဟီပူဖောပူလဲ့မီအမားဒိုဖူမူဒရာပူခွာတာဘန်ဒိုဝဲဒါနီပူတီညာမန်ဘောဘီယိုတူနီတာတူထောတာမာလူချူတဖာတူပါဝဲဒိုလက်တယ်လောဝဲဒါမီဘူဝီနီခီနီပါခါဝဲဒါတူပူတူနီဘာဒန်ဆောနီနောကျဆိုလေပါပနတူတပိုင်းနီမိဒါဖိနီလိုကမလဒုနာဘတာကိုဒီဟောတဲ့မောတူပါမထဘူးတကေ
ဒီကနေ့ကတော့ဒီညနဲ့ပဲ Radio NUG ရဲ့အစီအစဉ်လေးကိုခਿੱတရနာလိုက်ပါမယ်ရှင်။မြမစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆုံတွေ့ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ17.89 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17.64 MHz တို့မှာဓာတ်ရိုက်ဖမ်းလို့နိုင်စေပါပါပြီ။မြမနိုင်ငံသူနိုင်ငံသားတွေကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီအဖွဲ့သူဖွဲ့သားတွေကဆုတောင်းနေကြပါတယ်။မြေသားမျိုးတွေအစိုးရရဲ့စက်တော်ရင်ခရီးအချက်အလက်တွေလုပ်ပြနေတဲ့ဌာနကထုတ်လင်းနေတဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်။စ San Francisco Bay Area အခြေစိုက်မြန်မာပြည်သားစုတွေနဲ့နိုင်ငံတကာကစိတ်နှာရှင်တို့အားပေးနေတဲ့ VPN ကြည့်ဖြစ်ပါတယ်။အရေးပေါ်ဘုံအောင်ရမည်